Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ20ရက်ကြာသပတေးနေ့ညနေ6:00ခွဲကနေ 9:00 VOA season 2ကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနာဆင်နိုင်ပါပြီရှင်။ကျွန်မခွန်ညိုပါခုညနေခင်း season 2တာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရုရှားနဲ့ဆက်နွယ်မှုရှိမရှိအထူးစုံစမ်းစစ်ဆေးမှုတွေမှာမိသားစုရဲ့ဗန်ဒါရေးကိစ္စတွေကစစ်ဆေးလာမယ်ဆိုရင်လက်ခံမှာမဟုတ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။စီးရီးယားတက်ကန်တဲ့ဘုံတွေကိုလက်နက်တပ်ဆင်လေ့ကျင့်ပေးနေတဲ့ CIA ရဲ့အစီအစဉ်တွေကိုရပ်ဆိုင်းဖို့အမေရိကန်ဆွေးရကဆုံးဖြတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူကြီးညာပြေးသွားမှာပါ
။အခုညနေခင်းသတင်းဆောင်မတွေမှာတော့ပြင်သစ်သမ္မတမက်ခရွန်အစိုးရတကကာကွယ်ရေးအသုံးစရိတ်ကိုရှော့ချလိုက်တဲ့အတွက်စစ်တပ်အကြီးအကဲပို့ချုပ်ကြီးတဦးယာရုကနှုတ်ထွက်သွားပါတယ်။
But it also shows, and I'm sure that's his intention, that he's serious about making cuts, about bringing...
Europa ပြည်ပြင်ပြောင်းလဲရေးသူတည်တနာဌာနကဆိုဖီယာရဲ့ပြောကြားချက်နဲ့တူနာဆင်ကြရမှာပါ။ American သမ္မတ Donald Trump ရဲ့အစိုးရတက်တန်း6လအတွင်းအရင်သမ္မတရဲ့နိုင်ငံခြားရေးမူဝါဒတွေမှာဘယ်လိုအပြောင်းလဲတွေလုပ်နေသလဲဆိုတာနဲ့အတူမြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်နဲ့နိုင်ငံခြားသတင်းတောက်တွေဝင်ရောက်သတင်းယူခွင့်ပေးရမှာဒေသခံတွေရဲ့လုံခြုံရေးအခြေအနေနဲ့အစိုးရအတွက်အလုပ်လုပ်နေသူတွေအသက်ခံရမယ့်အရေးစိုးရိမ်နေကြတဲ့အခြေအနေလူကုန်ကူးမှုတပ်ဖြတ်ရေးမှာထိုင်းနိုင်ငံကစစ်ဖက်ဆိုင်ရာအကြီးအကဲပါဝင်လူပေါင်း60ကျော်ကိုထောင်ဒဏ်နှိပ်စေတွေချမှတ်ခံရပေမဲ့တကယ်ကျူးလွန်သူတွေလွတ်မြောက်နေစေဆိုတဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါမယ်ရှင
်ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်စုပယ်မှုနဲ့သူ့ရဲ့မဲဆော်ဝဲတာဝန်ရှိသူတွေကြားဆက်နွယ်မှုရှိမရှိအထူးစုံစမ်းစစ်ဆေးမှုတွေမှာသူ့မိသားစုရဲ့ဗန်ဒါရေးကိစ္စတွေလို့မဆိုင်နာတွေကိုပါစစ်ဆေးလာမယ်ဆိုရင်တော့ဒါကဘောင်ကျော်တဲ့လုပ်ရအဖြစ်လက်ခံနိုင်မှာမဟုတ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကနယူးယောက်တိုင်းစ်သတင်းစာကိုပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံတွင်ဖြစ်ကြားချက်တွေကိုမနေ့နောက်မှကစာသားနဲ့ထုတ်ပြန်ရမှာတော့ရုရှားနိုင်ငံကဝင်ခွင့်တစုံတရာရနေတာမရှိတဲ့အကြောင်းနဲ့စီးပွားပတ်ဆက်လုပ်ကိုင်နေတာမျိုးလည်းမရှိတဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့တာပါ။ကိစ္စရဲ့ပေါင်းများစွာပါဝင်တဲ့မြန်မာနိုင်ငံတွင်ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေမှာဘေးထွက်နေဖို့ရှင်းနေချက်ချက်ဆက်ရှင်ဆုံးဖြတ်ခဲ့တဲ့အပေါ်မနေ့မျိုးတဲ့သဘောထားကိုလည်းပြောဆိုခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတွေကနေဖွက်ပွေးဖို့မသင့်တယ်လို့ဒီလိုလုပ်မယ်ဆိုရင်လည်းအစကတည်းကဒီတာဝန်ကိုမယူသင့်ဘူးလို့လည်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံတွင်မှာပဲမီလာထဲမှာယာရုကဖက်ရှားခံရတဲ့ပြောင်းစုစုံစမ်းစစ်ဆေးရေးဘီရို FBI ညွှန်ကြားရေးမှူးဟောင်း James Comey အတိမပြည့်နိုင်တဲ့သတင်းချက်လက်တွေပါဝင်တဲ့လို့ FBI တခုကိုပြတ်တက်ခဲ့ပြီးသူနဲ့အားပြိုင်မှုကြိုးစားခဲ့တဲ့သဘောမျိုးလည်းသမ္မတ Trump ကပြောဆိုခဲ့ပါတယ်။ FBI ကြီးကဲဟောင်းရဲ့ဇွန်လတဲ့ထက်လွတ်တော်ရှေ့မှောက်ထွက်ဆိုချက်ထဲမှာတော့လို့ FBI နဲ့ပတ်သက်လို့သတင်းမီဒီယာတွေကဖော်ပြဖို့ရှိနေတဲ့အတွက်ထောက်လှမ်းရေးအတိုင်းအဝိုင်းအနေနဲ့ရွေးကောက်ခံသမ္မတဖြစ်သူကိုအတိမပြည့်ပဲထိန်ချမထားတယ်မူလို့ယူဆတာကြောင့်ပြတ်တက်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ရှင်းနေချက်ဆက်ရှင်းရုရှားအရေးစုံစမ်းမှုတွေကနေဘေးထွက်ပေးခဲ့ပြီးတဲ့နောက်သူစားတောင်းယူခဲ့တဲ့ဒုတိယရှင်းနေချက် Rod Rosenstein ကတော့ရုရှားအရေးအထူးစုံစမ်းရေးမှူးဖြစ် FBI ညွှန်ကြားရေးမှူးဟောင်း Robert Mueller ကိုခန့်အပ်ခဲ့တာပါ။သမ္မတ Trump ကတော့သူ့အနေနဲ့ရုရှားနဲ့ဆက်နွယ်မှုရှိတယ်လို့တစုံတရာအမှားအယွင်းလုပ်မိတာမရှိတဲ့အတွက်အထူးစုံစမ်းစစ်ဆေးရေးမှူးခန့်အပ်ဖို့မတင်ဘူးလို့လည်း New York Times သတင်းစာနဲ့မင်းမြန်ကန်တွင်ပြောဆိုခဲ့ပါတယ်။
ဒီလအစောပိုင်းကကျင်းပခဲ့တဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံ20ရဲ့ G20 အစည်းအဝေးရဲ့ညစာစားပွဲတစ်ခုအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့နှစ်ဦးဆွေးနွေးပြောဆိုမှုအသေးစိတ်အချက်အလက်တွေကိုထုတ်ပြန်ဖို့အမေရိကန်သမ္မတအင်ပီရိုကညှင်းဆိုလိုက်ပါတယ်။နှစ်နိုင်ငံခေါင်းဆောင်တွေဆွေးနွေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးမနေ့ဗုဒ္ဓနေ့ကသတင်းတောက်တွေကမေးမြန်းတာမှာအင်ပီရိုပြောခွင့်ရဆာရာဟတ်ကပီဆန်ဒါစ်ကမိတ်ဆုံညစာစားပွဲမှာထုံးစံအတိုင်းတွေ့ဆုံမှုသာဖြစ်တယ်လို့ဖြေကြားခဲ့ပါတယ်။ကောင်းဆောင်တို့ရဲ့တွေ့ဆုံမှုနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုတွင်းမှာပထမဆုံးသိရှိခဲ့ရတဲ့အင်ကာနီတုံးကသတင်းထောက်တွေကိုအင်ပီရိုပြောခွင့်ရဆန်ဒါစ်ကပြောဆိုခဲ့တာမှာတော့ညစာစားပွဲခမ်းမကျဲကြီးထဲမှာညစာတက်ခင်းချိန်နိုင်ငံကောင်းဆောင်နှစ်ထားစင်ကျော်နဲ့သူတို့ရဲ့စကားပြန်တွေရှိနေတဲ့အချိန်လူမြင်ကွင်းမှာသမ္မတနှစ်ဦးတို့ဆွေးနွေးမှုကိုတီးတန့်တွေ့ဆုံဆွေးနွေးမှုအဖြစ်ဖော်ပြနေကြတာကလွဲမနေတယ်လို့ပြောဆိုခဲ့တာပါ။ဒါပေမဲ့လည်းတန်တမာဟောင်းနေနိုင်ငံရေးသုံးသပ်သူတွေဒီမိုကရက်လွှတ်တော်အမတ်တွေကတော့အမေရိကန်နဲ့ရုရှားသမ္မတနှစ်ဦးတို့ရဲ့ဒုတိယအကြိမ်တွေ့ဆုံမှုဟာပုံမှန်မဟုတ်ဘူးလို့မနေ့ပုတ်ထူးနေ့မှာထပ်ပြီးတော့သုံးသပ်ပြောဆိုကြပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မနေ့တုန်းကတွေ့ဆုံခဲ့ပြီးနောက်ကျန်းမာရေးဆက်ရှောက်မှုဥပဒေကိုပြင်ဆင်နိုင်မယ့်ယုံကြည်ချက်တွေအကောင်းလာခဲ့ကြောင်း Republican လွှတ်တော်ကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။သမ္မတထရန့်ကတော့သမ္မတဟောင်းဘရက်အိုဘားမားလက်ထက်မှာပြဋ္ဌာန်းထားတဲ့ဥပဒေကိုမပယ်ဖြတ်နိုင်ရင်ဩဂုတ်လလွှတ်တော်ရန်နာမယ့်အစီအစဉ်ကိုဖျက်ဖို့တိုက်တွန်းထားတာပါ။ Republican Party တွင်ကသဘောထားပြင်းထန်သူတွေနဲ့အလက်အလက်သဘောထားရှိသူတွေကြားကွဲလွဲမှုတွေကြောင့်ကျန်းမာရေးဆက်ရှောက်မှုဥပဒေကိုဒုတိယတစ်ကြိမ်ပြင်ဆင်ဖို့ကြိုးပမ်းမှုတွေပြပြားခဲ့ပြီးနှစ်ရက်ကြာမနေ့တုန်းကအင်ပီရိုမှာနေ့လယ်စာတက်ခင်းပြီး Republican ထက်လွှတ်တော် Martin နဲ့တွေ့ဆုံရမှာကျမ်းမာရေးအာမခံအစီအစဉ်တည်းရဲ့မရမချင်းလွှတ်တော်ကိုမနာတဲ့အကြောင်းသမ္မတကပြောဆိုထားတာဖြစ်ပါတယ်။ Texas ပြည်နယ်ထက်လွှတ်တော်မှ John Cronin ကတော့သဘောထားကိုလဲမှုတွေရောပါလာနေပြီးလက်ရှိဥပဒေကိုဖျက်သိမ်းအောင်တက်တက်မဟုတ်ပဲအစားထိုးဖို့အတွက်ကိုပါမဲခွန်းနိုင်မယ့်အလားအလာတွေရှိနေတဲ့အကြောင်းအင်ပီရိုကတွေ့ဆုံမှုပြီးပြောဆိုလိုက်တာပါ။ Obama ကဲလို့လူတီများတဲ့နံပါတ်သူတွေအတွက်ဖုန်းနှုန်းတက်တာတဲ့ကျမ်းမာရေးအာမခံဆက်ရှောက်မှုအစီအစဉ်ကိုပယ်ဖျက်ပြီးဥပဒေသင့်တဲ့အစားထိုးဖို့မဲဆန္ဒရှင်တွေကို9နှစ်လုံးလုံးဂရီပေးတဲ့အတိုင်းဖြစ်အောင်လုပ်ဖို့လဲသမ္မတကရီပက်ဘလီကန်လွှတ်တော်အမတ်တွေကိုတိုက်တွန်းခဲ့ပါတယ်။တနစစ်ပြည်နယ်ထက်လွှတ်တော်မှဘော့ကော့ကာကတော့သမ္မတနဲ့တွေ့ဆုံမှုကြောင့်အဖြစ်တစ်ခုထွက်အောင်ကြိုးစားဖို့အရှိန်အဟုန်တွေပိုအားကောင်းလာတယ်လို့လည်းတွေ့ဆုံမှုပြီးမှပြောဆိုခဲ့တာပါ
။အမေရိကန်ထက်လွှတ်တော်အမတ်ဂျွန်မက်ကိန်းမှာအုံနောက်ကင်ဆာဖြစ်နေတာကိုစစ်ဆေးတွေ့ရှိကြောင်းဖီယိုနစ်မျိုးကမေယိုကလင်နစ်ဆေးရုံကမနေ့ဗုဒ္ဓဟူးနေ့မှာပြောဆိုပါတယ်။အာရီဇိုနာပြည်နယ်ရဲ့ Republican ထက်လွှတ်တော်အမတ်အသက်80အရွယ်ဂျွန်မက်ကိန်းရဲ့ဘဲဘက်မျက်လုံးပေါ်က5စင်တီမီတာရှိတဲ့သွေးကဲတစ်ခုကိုပြီးခဲ့တဲ့သတင်းဘက်ကခွဲစိတ်ဖယ်ရှားတာမှကင်ဆာအကျိတ်ကိုတွေ့ခဲ့တာဖြစ်ပါတယ်။အထက်လွှတ်တော်အမတ်မက်ကိန်းရဲ့ရုံးကထုတ်တဲ့ကြေညာချက်မှာတော့လွှတ်တော်အမတ်ဟာခွဲစိတ်ကုသမှုခံယူထားရကနေပြန်လည်ကျန်းမာလာနေပြီးသူ့ရဲ့အခန့်ကျန်းမာရေးကလည်းအားရစရာကောင်းပါတယ်လို့သူ့ရဲ့ဆရာဝန်ရဲ့ပြောဆိုချက်ကိုကိုကဖော်ပြပါတယ်။အထက်လွှတ်တော်ကိုဘယ်ချိန်ပြန်တက်နိုင်မလဲဆိုတာကိုတော့စင်းယုံကသူ့ကိုဆောင်ရှောက်မှုပေးနေတဲ့အဖွဲ့နဲ့ဆွေးနွေးပြီးထုတ်ပြန်သွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်။အထက်လွှတ်တော်မှာနှစ်ပေါင်း30ကြာတာဝန်ထမ်းဆောင်နေသူဗီယက်နမ်စစ်ပြန်ဂျွန်မက်ကိန်းနဲ့သူ့ရဲ့မိသားစုကတော့နောက်ထပ်ကုသရေးနည်းလမ်းတွေကိုစဉ်းစားသုံးသပ်နေပါတယ်။ကင်ဆာဆေးသွင်းကုသမှုကီမိုသီရဖီနဲ့ဓာတ်ရောင်ခြည်သုံးကုသမှုနှစ်ခုကိုပေါင်းစပ်ကုသမှုအပါအဝင်အများစုအသုံးပြုကြတဲ့ကုသရေးနည်းလမ်းတွေကိုစဉ်းစားသုံးသပ်နေကြတာဖြစ်ပါတယ်ရှင်။
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ19 kHz 10683ရလိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝင်မြန်မာပြည်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။စီးရီးယားတက်ကန်တပုံးတွေကိုလက်နက်တက်ဆင်လေ့ကျင့်ပေးနေတဲ့အမေရိကန်ဘူထောင်းလိုင်းအေဂျင်စီ CIA ရဲ့အစီအစဉ်တွေကိုရပ်ဆိုင်းဖို့သမ္မတဒေါ်နယ်ထရန့်ကဆုံးဖြတ်လိုက်ပါတယ်။အမေရိကန်မျိုးသားလွန်ကြုံရေးအကြံပေး HM McMaster CIA ရင်ကျဲမှု Mike Pompeo နဲ့တွေ့ဆုံဆွေးနွေးပြီးလွန်ခဲ့တဲ့ဒလလောက်ကလေးကဆုံးဖြတ်ချက်ချထားတာဖြစ်တဲ့အကြောင်းလဲအမေရိကန်ဆူရတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။ဒီကိစ္စနဲ့ပတ်သက်လို့မနေ့ကသမ္မတအင်ပြူရောသတင်းစာရှင်းလင်းပွဲအတွင်းမင်းမြန်ရမှာတော့ပြောခွင့်ရသူ Sarah Huckabee Sanders ကဖြေကြားဖို့ညှင်းဆန်းခဲ့ပါတယ်။ CIA ရဲ့အစီအစဉ်ကိုတော့ Syria သမ္မတ Bashar al-Assad ဆူရကိုစန့်ကျင်တိုက်ခတ်နေတဲ့အလယ်လက်ဝါဒီတပုံးတွေကိုအားပေးဖို့နဲ့ပြည်တွင်းစစ်ဆုံးသက်ရေး Syria ဆူရကိုဖိအားပေးဖို့ရည်ရွယ်ပြီးသမ္မတဟောင်း Barack Obama လက်ထက်2013ခုနှစ်မှာစတင်ခဲ့တာပါ။ဒါပေမဲ့လည်းစတင်ချိန်ကလေးကအစီအစဉ်ရဲ့ထိရောက်မှုတွေပေါ်မေးခွန်းတွေထွက်ပေါ်ခဲ့တယ်လို့ American ကပေးတဲ့လက်နက်တွေစစ်သွေးကြွရည်လက်ထက်ရောက်ကုန်မှာစိုးရိမ်မှုတွေလည်းရှိခဲ့ပါတယ်။ American တာဝန်ရှိသူတွေကတော့သမ္မတ Trump ရဲ့ဆုံးဖြတ်ချက်ဟာ2015ခုနှစ်နောက်ပိုင်းကစလို့ Syria သမ္မတဘက်ကဝင်တိုက်ပင်းနေတဲ့ Russia နဲ့ဆက်ဆံရေးတိုးတက်လာစေဖို့အစိုးရရဲ့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်ကြောင်းပြောဆိုခဲ့ကြတာပါ
။ Islamic အစိုးရ IS အကြမ်းဖက်ဝါဒီအဖွဲ့နောက် Iran အစိုးရပံ့ပိုးတဲ့အကြမ်းဖက်ဝါဒါဆွဲအဖွဲ့အစည်း network တွေကိုချေမှုန်းနိုင်ရေးဆောင်ရွက်ချက်တွေကဒီအဖွဲ့တွေကိုအာရော့သွားအောင်ထိတိယောက်ယောက်မလုပ်နိုင်ခဲ့ပေမဲ့လို့လဲပြီးခဲ့တဲ့နှစ်အတွင်းအကြမ်းဖက်ဝါဒါဆွဲတိုက်ခိုက်မှုတွေဒီတိုက်ခိုက်မှုတွေနဲ့ဆက်နွယ်သေးဆုံးရမှုတွေရောကြခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့နှစ်စဉ်ထုတ်ပြန်နေကြကဘာတဝန်းအကြမ်းဖက်ဝါဒဆိုင်ရာအစီရင်ခံစာမှာ 2015-2016 ခုနှစ်အတွင်းကဘာတလောအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှု900ခန့်လုံးကျဆင်းခဲ့ပြီးတိုက်ဆုံမှုက1300ခန့်လုံးရောကျသွားတယ်လို့ဖော်ပြပါတယ်။ဒါပေမဲ့2016ခုနှစ်အတွင်းကဘာတလောအကြမ်းဖက်ဝါဒီအဖွဲ့အစည်းတွေထဲမှာအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကအားအကောင်းဆုံးအဖွဲ့အဖြစ်ရှိနေစေဖြစ်ပြီး2015ခုနှစ်နဲ့နှိုင်းယှဉ်ရင်2016ခုနှစ်မှာအီရတ်နိုင်ငံတွင် IS တို့ရဲ့တိုက်ခတ်မှုက20ရာခိုင်နှုန်းတိုးလာတယ်လို့အမေရိကန်တာဝန်ရှိသူတွေကသတိပေးပြောဆိုပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကကာစီနိုလောင်းကစားရုံတစ်ခုမှာစင်ကူနိုင်ငံသူအမျိုးသမီးတစ်ဦးကိုဖမ်းဆီးပြန်ပေးဆွဲမှုမှာတန်တရားရှိသူတွေဖြစ်တရုတ်နဲ့မလေးရှားနိုင်ငံသား40ကျော်ပါဝင်တဲ့အုပ်စုတစုကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဒင်းလာနေကပြန်ပေးဆွဲဖမ်းဆီးခံခဲ့ရတဲ့စင်ကူနိုင်ငံသူအမျိုးသမီးကိုတော့မနီလာမြို့တော်ကတိုက်ခန်းတစ်ခုမှာချုပ်နှောင်ထားပြီးပြန်ပေးသမားတွေကရိုင်းနှက်ခဲ့သလိုပြန်ပေးငွေဒေါ်လာ38,000တောင်းခံခဲ့ကြတာပါ။ပြန်ပေးဆွဲခံခဲ့ရတဲ့အမျိုးသမီးကိုတော့နောက်တစ်နေ့မှာပဲကယ်တင်နိုင်ခဲ့တဲ့အကြောင်းအနာမနီကပြောပါတယ်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့သူတွေဟာမနီလာမြို့တော်ကလောင်းစားရုံတွေကိုလာကြတဲ့နိုင်ငံခြားသားတွေကိုပြစ်မှတ်ထားလို့ရှိတဲ့ရာဇဝတ်ကိုင်းဝင်တွေဖြစ်နိုင်တယ်လို့လည်းယူဆနေကြတာပါပြန်ပေးဆွဲခံရသူအသက်48နှစ်အရွယ်စင်ကူနိုင်ငံသူဟာလောင်းစားရုံမှာအကြီးကျယ်ရှုံးနေခြင်းအမျိုးသမီး၃ယောက်နဲ့အမျိုးသား၃ယောက်နဲ့အမျိုးသမီး2ယောက်တို့ကမိတ်ဆွေဖွဲ့ပြီးပတ်စံချိခဲ့ကြောင်းလည်းရဲတပ်ဖွဲ့ကပြောပါတယ်နောက်ပိုင်းမှာတော့တခြားလောင်းစားရုံတစ်ခုကိုသွားဖို့စီယုံတင်းတင်းပြီးတကယ်တမ်းမှာတော့ဟိုတယ်ခန်းတစ်ခုကိုခေါ်သွားပြီးဗီဒီယိုရိုက်မိသားစုကိုပြန်ပင်းငွေတောင်းခဲ့တာလို့လည်းပြောဆိုခဲ့ကြပါတယ်
အသက်မပြည့်သေးတဲ့မိန်းကလေးငယ်တအူးနဲ့လိန်ဆက်ဆံမှုအပါအဝင်ပြစ်မှုဆန်ရဆွဲချက်အများအပြားနဲ့ရင်ဆိုင်နေရတဲ့ထိုင်းဗုဒ္ဓဘာသာယဟန်တပါဖြစ်ခဲ့သူကိုအမေရိကန်ပြည်ထောင်စုကပြန်လည်လွှဲပြောင်းပေးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကနေထိုင်းနိုင်ငံဘန်ကောက်မြို့တော်နိုင်ငံတကာလေဆိပ်ကိုဆက်ရောက်လာတဲ့ဝီရာပွန်ဆုကမွန်ကိုမနစ်ဗုဒ္ဓနေ့နောက်ပိုင်းမှာဖမ်းဆီးလိုက်ပါတယ်။2013ခုနှစ်ကကိုပိုင်လီယင်ပေါ်မှာနာမည်ကျော်တစိ့နေခါမျက်မှန်တက်ထိတ်တန့်ဖက်ရှင်တစိ့ဖြစ်တဲ့ Louis Vuitton လက်ဆွဲအိတ်နဲ့ဖုန်းတော်ကြီးဝီရာပွန်ဆုကမွန်ရဲ့ဗီဒီယိုတစ်ခုထွက်ပေါ်လာပြီးနောက်မှာတော့သူ့အပေါ်အများကအာရုံစိုက်ခဲ့ကြတာဖြစ်ပါတယ်။နောက်ပိုင်းစုံစမ်းစစ်ဆေးမှုတွေအတွင်းသူ့နာမည်နဲ့ဒေါ်လာသန်းနဲ့ချီပိုင်ဆိုင်မှုတွေကိုတွေ့ရှိပြီးနောက်မှာတော့ဖုန်းတော်ကြီး Louis လဲခဲ့ရတာဖြစ်ပါတယ်ရှင်။
ကြတာတွင်နဲ့ညနေပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပေးခဲ့ကြတာပါရှင်အခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေဆက်သွယ်ပေးမယ့်ချက်တွေကတော့နိုင်ငံတကာသတင်းလွှာနဲ့စားပါမယ်ပြင်သစ်စစ်တပ်အကြီးအကဲကအကာအကွယ်ရေးအသုံးစရရန်ပုံငွေလျှော့ချခံရတာနဲ့ပတ်သက်ပြီးသမ္မတအီမန်နျူရယ်မာကွန်နဲ့စကားပြောအခြေတင်ဖြစ်ပွားခဲ့ပြီးတဲ့နောက်နှုတ်ထွက်သွားပါတယ်ပြင်သစ်စစ်တပ်ကပြည်တွင်းပြည်ပကာကွယ်ရေးအတွက်တာဝန်ယူဖို့ဝတ္တရားရှိတဲ့တစ်ချိန်တည်းမှာပဲသမ္မတမက်ခရွန်အစိုးရတစ်နဲ့အသုံးစရရန်ပုံငွေစူးစမ်းပြီးစစ်စစ်ချိန်ဆနေရတာကြောင့်ဖိအားတွေနဲ့ရင်ဆိုင်နေရတယ်ဆိုတာကိုဒီစစ်တပ်အကြီးအကဲနှုတ်ထွက်မှုကပို့ပြီးတော့သိသာစေပါတယ်။လန်ဒန်မြို့ကနေသတင်းတောက် Henry Richwell က VOA အတွက်သတင်းပေးပို့ထားပါတယ်။ဒေါခင်စိုးဝင်းကပြောပြမှာပါရှင်
။ကောင်းပါပြီရှင်။စစ်တပ်အကြီးအကဲယာရုကနေနှုတ်ထွက်လိုက်တယ်ပြင်သစ်ဗိုလ်ချုပ်ကြီးပြည်ဒီဗီစ်ကဒီနှစ်အတွက်ကာကွယ်ရေးအသုံးစရိတ်လျှော့ချမယ်ဆိုတဲ့အဆိုပြုချက်ဟာပြင်သစ်နိုင်ငံကိုအကာအကွယ်ပေးဖို့အတွက်သူမစွမ်းဆောင်ပေးနိုင်တော့ဘူးဆိုတဲ့အဓိပ္ပာယ်တက်ရောက်တယ်လို့သူ့ရဲ့ထုတ်ပြန်ချက်မှာဖော်ပြလိုက်ပါတယ်။ဒီရန်ပုံငွေလျှော့ချတဲ့ကိစ္စဟာသမ္မတမက်ခရွန်အစိုးရရဲ့လုတ်ပိုင်ခွင့်အာဏာကိုပထမဆုံးအကြိမ်ဆန့်သက်ခံရတာလည်းဖြစ်ပါတယ်လို့ဥရောပပြည်ပြင်ပြောင်းလဲရေးသုတေသနဌာန Center for European Reform ကဆိုဖီယာဘက်စ်ကအခုလိုသုံးသပ်ပါတယ
် But it also shows and I'm sure that's his intention that
ဒီနေ့မှာပဲသမ္မတမက်ခရွန်ကပြည်သစ်စီဝါရေးတိုးတက်အောင်ဥရောပနိုင်ငံတွေရဲ့သတ်မှတ်ချက်စံနှုန်းတွေနဲ့အတူတက်တုတ်ရအမိလိုက်နိုင်ဖို့ဘတ်ဂျက်လျှော့ချတာတွေလုပ်ဖို့အလေးနဲ့ထားတယ်ဆိုတဲ့သူ့ရဲ့ရည်ချက်ကိုပြသလိုက်တယ်ဆိုတာကတော့သိကြပါတယ်
သမ္မတမက်ခရွန်ကပြင်သစ်နိုင်ငံရဲ့ဒီနှစ်အတွက်မျိုးသားလူငွေပြမှုကိုထိန်းချုပ်နိုင်မှုအတွက်2019ခုနှစ်ကာကွယ်ရေးအသုံးစရိတ်ကိုဒေါ်လာ10,000ဖြတ်တောက်စေလိုတာဖြစ်ပါတယ်။ဒါပေမဲ့2018ခုနှစ်နဲ့အဲ့ဒီနောက်ပိုင်းမှာစည်ရေးအသုံးစရိတ်ကိုတိုးပြီးခွဲဝေချထားပေးပါမယ်လို့ကြေညာတဲ့အကြောင်းပြင်သစ်အစိုးရပြောခွင့်ရသူခရစ်စတော့ဖ်ကတ်စတနီကပြောပါတယ်။
The President of the Republic reaffirmed
2025ခုနှစ်ကြာလို့ရှင်နိုင်ငံရဲ့ GDP ပြည်တွင်းအသက်တင်ထုတ်လုပ်မှုရဲ့200ခန့်နှုန်းကိုကာကွယ်အသုံးစရိတ်အတွက်တိုးဝေဖို့သမ္မတကတာဝန်ခံတဲ့အကြောင်းထပ်လောင်းအပခံလိုက်ပါတယ
်။ NATO စစ်စာချုပ်အဖွဲ့မဟာမိတ်တွေအနေနဲ့ကာကွယ်ရေးအသုံးစရိတ်ကို GDP ရဲ့200ခန့်နှုန်းသုံးစွဲဖို့တတ်မှတ်ချက်ကိုအမြန်ပြည့်မီအောင်ဖြည့်ဆည်းကြဖို့အတွက်သမ္မတ Trump အစိုးရကဖိအားပေးနေပါတယ်။တကယ်တော့ပြင်သစ်စစ်တပ်က NATO ရဲ့စစ်စင်ရေးအတော်များများမှာတာဝန်ယူထားတာဖြစ်ပါတယ်။ပြင်သစ်နိုင်ငံတော်ဝန်မျိုးကြီးတွေရဲ့လက်မှတ်ရေးပေါ်မှာမကြခင်ကအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်ပိုင်းလုံခြုံရေးအတွက်ပြင်သစ်တပ်ဖွဲ့ဝင်အင်အား9,500ခန့်ကိုတာဝန်ချထားပေးနေရပါတယ်။ Syria နဲ့ Iraq နိုင်ငံကIS အကြမ်းဖက်အသေးခံတိုက်ခိုက်ရေးသမားတွေချေမှုန်းတဲ့စစ်စင်ရေးတွေမှာလည်းပြင်သစ်တပ်ဖွဲ့တွေပါဝင်ဆင်နွှဲနေတာဖြစ်ပါတယ်။အာဖရိကမြောက်ပိုင်းရှိအကြမ်းဖက်သမားတိုက်ဖြတ်ရေးတံပြန်စစ်စင်ရေးတွေမှာလည်းပြင်သစ်တပ်ဖွဲ့တွေကဥဆောင်နေပြီးတော့ဆာဟီဒေသတကြောမှာပြင်သစ်တပ်ဖွဲ့အင်အား4,000ကအမာခံအဖြစ်အကာအကွယ်ပေးနေတာဖြစ်တယ်လို့ဆိုဖီယာဘက်ချ်ကထောက်ပြပါဗျာ။
France's military activism of the
Lugere
recent years
recent decades
has led to the military
being
overstretched, to the capabilities being underfunded, so there is a need for investment there.
We are not going to be able to do it.
နေနေတဲ့ကြေကြေဝိုင်းနေရတဲ့သဘောပါပဲအာဖရိကတိုက်ကမာလီနိုင်ငံမှာဥရောပသမဂ္ဂရုံးရဲ့ဌာနေကိုယ်စားလှယ်ဖြစ်တဲ့ပြင်သစ်ဗိုလ်ချုပ်ကြီးဖွန်ဆာလက်ကွန့်ကိုပြင်သစ်စစ်တပ်အကြီးကဲဖြစ်သမရမာခရွန်ကရွေးချယ်လိုက်ပါတယ်သမရမာခရွန်သမရတာဝန်ယူပြီးတဲ့နောက်ပိုင်းမာလီနိုင်ငံသမရကပထမဆုံးချစ်ကြည်ရေးခရီးလာရောက်ခဲ့တာဖြစ်တယ်လို့ဆိုဖီယာဘက်ကပြောပါတယ်
We can't tell yet what these cuts will mean for specific military missions but we know that
ဒီဘက်ကပြတ်တာတွေဟာဘယ်စစ်စစ်ရေးတွေအတွက်အတိအကျထိခိုက်မှုရှိမယ်ဆိုတာအခုမပြောနိုင်သေးပါဘူး damage
ပြည်သစ်အနေနဲ့အာဖရိကမှာစစ်ရေးအရာကာကွယ်ပေးဖို့တာဝန်ယူထားဆဲဆိုတာကိုတော့ကျမတို့သိပါတယ်အာဖရိကတိုက်တခွင်အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေကိုတံပြန်စစ်ဆင်ရေးတွေမှာဥရောပမဟာမိတ်တွေအနေနဲ့တာဝန်တွေဝင်းတို့ဝင်ဘိုးတွေကိုမျှဝေယူကြပါလို့ပြင်သစ်သမ္မတအီမန်နျူအယ်မာခရွန်ကတိုက်တွန်းနေပါတယ်ရှင်
ဒေါကင်ဆိုဝင်ပြောပြခဲ့တာပါရှင်ခုတခါတော့အမေရိကန်ဘက်ကိုလည်းအလှည့်ပေးပါဦးမယ် American Tamra Donald Trump Tamra ဖြစ် လာ ခဲ့ တဲ့ 6 လ အတွင်း အရင် Tamra ဟာ Obama အစိုးရ ရဲ့ နိုင်ငံ ခြား ရေး မူဝါဒ အတော် များ များ ပြောင်း ပြစ် မယ် လို့ ကြေညာ ပြု ထား တဲ့ အထက်က တချို့ တဝက် ကို ပဲ အကောင့် ထဲ ပေါ် နိုင် ခဲ့ ပါတယ် Tamra Trump ဟာ Paris ရာသီ ဥရု ဆိုင်ရာ သဘော တူညီ ချက် နဲ့ TPP Pacific ရပ်ဝင် ကုန်သွယ် မှု အဖွဲ့ က နေ ထွက် ခဲ့ ပြီး Russia နဲ့ ကောင်းမွန် တဲ့ ဆက်ဆံ ရေး ထားရှိ ဖို့ နှုတ် အား ဖြင့် ထောက် ခံ ခဲ့ ပါတယ် ဒါပေမဲ့ Iran Nuclear သဘော တူညီ ချက် လို Tamra Obama ရဲ့ တခြား မူဝါဒ အမြင် တော်တော် များ များ ကတော့ ရှိ နေတော့မယ် ဖြစ် ပါတယ် VOE သတင်း တောက် Peter Henley ရဲ့ သတင်း ပေးပို့ ထားတာ ကို ကို ရန်နိုင်က ပြောပြ ပေးပါမယ် ရှင်
လူလူ နဲ့ တွေ့ဆုံ စကား ပြော တဲ့ နေရာ မှာ တော့ သမ္မတ Trump နဲ့ သမ္မတ Hong Obama ကို မှာ စရာ မရှိ ပါဘူး သမ္မတ Trump ပိုလန် နိုင်ငံ Warsaw မြို့ မှာ မိန့်ခွန်း ပြော ကြား ခဲ့ စဉ် မှာ တော့ သူ ဟာ သမ္မတ Obama ရဲ့ နိုင်ငံ တကာ တန်တမန် ဆက်ဆံ ရေး လမ်းစဉ် နဲ့ မ ပြော ဘဲ အနောက် နိုင်ငံ တွေ ရဲ့ စံတန်ဖို့ ဟာ အကြမ်း ဖက် ဝါဒ ရဲ့ ချိန်ချောက် မှု ကို ခံ နေ ရ တယ် ဆို ပြီး တော့ တတိ ပေး ခဲ့ ပါတယ်
Do we have the desire and the courage to preserve our civilization?
ကျွန်တော်တို့ ခင်မ လူမှု ပွဲစီ ဖြိုဖျက် ဖြစ်စည်း ခံ ရ မယ် ခြေ အနေ နဲ့ ရင်ဆိုင် နေ ရ တဲ့ အချိန် မှာ ဒါကို ထိန်းသိမ်း ကာဝယ် ဆက်ရှောက် ဖို့ အတွက် ကျွန်တော်တို့ မှာ တတိ တွေ ရှိ ရ လား စံနှုန်း တွေ ရှိ ပါ ရ လား
ဒါပေမဲ့ အဓိက ကြား တဲ့ ကိစ္စ တချို့ မှာ တော့ သူ ဟာ ရွေး ကောက် ပွဲ အကျိုး ကာလာ တုန်း က သူ ပေး ထား တဲ့ ကတိ တွေ တိုင် လှုပ် ဆောင် နိုင် ခြင်း မ ရှိ သေး ပါ ဘူး ယူရန် နိုင်ငံ နဲ့ ပတ်သက် ပြီး သမ္မတ Trump က
That Iran deal is the dumbest deal I think I've ever seen. I don't think I've ever
seen. You know, nuclear the board to you check out. You know, 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 you
know, you know, you know, you know, you know, you know, you know, you know, you know, you know, you know, you know, you know, you know, you know, you know, you know, you know, you know, you know, you know, you know, you know, you know, you know, you know, you know, you know, you know, you know, you know, you know, you know,
you know, you know, you know, you know, It's no longer up.
နေဒိုတပ်ဖွဲ့ကခင်းနောက်ကျပြီးအသုံးဝင်မှုလို့ကျွန်တော်ပြောခဲ့ဦးပါတယ်။ဒါပေမဲ့အဲ့လိုမဟုတ်တော့ပါဘူး
။သမ္မတ Trump ဟာ Obama လက်ထက်ကအဓိကလှုပ်ဆောင်ခဲ့တဲ့အုံကူကိုပြောင်းပစ်ခဲ့ပါတယ်။လူဝင်မှုစနစ်ကိုတင်းကျပ်တာအပြင် Pacific ရပ်ဝန်းနိုင်ငံများကုံသွယ်မှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ TPP နဲ့ Paris ရာသီဥတုဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်ခဲ့ပါတယ်
။ The bottom line is that the Paris Accord is very unfair. At the highest
level. ချင်းအပြင်ကတော့ Paris သဘောတူညီချက်ဟာအမေရိကန်ပြည်ထောင်စုပေါ်အလွန်မတရားရကျပါတယ်။
damage G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ပြစ်တွေဝင်မှန်မှုတွေခံရပြီးတဲ့နောက်သူ့ရဲ့ဆုံးဖြတ်ချက်တွေပြောင်းလာနိုင်တယ်လို့လည်းပြီးခဲ့တဲ့သတင်းဘက်က Paris မြို့ကိုရောက်ရှိစမှာပြောကြားခဲ့ပါတယ
် Something could happen with respect to the Paris Accord we'll see what
happens The Paris voting check ကတခခုဖြစ်လာနိုင်ပါတယ်ဘာဖြစ်မလဲဆိုတော့ကျွန်တော်ကြည့်ရတာပေါ့
သမ္မတ Trump ရဲ့မရေရာတဲ့ပြောကြားမှုတွေကနိုင်ငံကမှာရှုပ်ထွေးမှုတွေဖြစ်စေတယ်လို့နိုင်ငံသားဆက်ဆံရေးကောင်စီကနိုင်ငံသားရေးမူဝါဒအကဲခတ် Charles Goodchen ကပြောပါတယ
် There are deep-seated questions about American values
American ရဲ့စံတန်ဖိုးနဲ့ဒီအစိုးရအဖွဲ့သွားနေတဲ့လမ်းကြောင်းနဲ့ပတ်သက်ပြီးအခြေခံကြရတဲ့မေးခွန်းတွေရှိပါတယ်ဒီအစိုးရအနေနဲ့လူပိုင်းကြိုက်နိုင်ငံရေးမျိုးသားရေးဝါဒလမ်းကြောင်းကိုသွားမယ်ဆိုရင်အခုချိန်ကနေနောက်၄နှစ်လောက်ရောက်တာနဲ့တည်ငြိမ်တဲ့ပုံမှန်နိုင်ငံတကာဆက်ဆံရေးပေါ်မှာယုံကြည်မှုတွေအကြီးအကျယ်ထိခိုက်လာနိုင်ပါတယ
်ဒါပေမဲ့လည်းအခုချိန်ထိတော့တချို့အချက်တွေကြောင့်သမ္မတ Trump ရဲ့မူဝါဒတွေဟာအဘမလက်ထက်ကရှိခဲ့တဲ့မူဝါဒတွေနဲ့အတော်ကိုနှီးစပ်နေတော့မှဖြစ်ပါတယ်။အီရန်နိုင်ငံနဲ့ပတ်သက်ပြီးသူ့ရဲ့မူဝါဒဆိုင်ရာအကြံပေးဖွဲ့ရဲ့အကြံကိုလက်ခံခဲ့သလိုခီးသွွာလာခွင့်ကန့်သက်တဲ့ကိစ္စမှာတော့တရားရုံးကသမရရဲ့အုပ်ချုပ်ရေးအမိန့်အတိုင်းအတာကိုကန့်သက်ခဲ့ပါတယ်။ဒါ့အပြင်မြောက်ကိုရီးယားကိစ္စမှာတော့သမရထရမ့်ဟာအဘမတို့ကလိုပဲသူ့မှာနောက်ထပ်ပိုကောင်းတဲ့နည်းလမ်းမရှိဘူးဆိုတာကိုလက်ခံခဲ့ပါတယ်ခင်ဗျာ။
တော်ရရှိများရှင်။နယ်သာလန်နိုင်ငံမှာလွန်ခဲ့တဲ့10နှစ်အတွင်းရာဇဝတ်မှုတွေကျဆင်းလာတာ ပြမှုကျူးလွန်သူတွေအပေါ်အပြစ်ပေးတဲ့ပုံစံပြောင်းလဲလာရတာအကျဉ်းသားမရှိသလောက်ဖြစ်လာနေတာကြောင့်အကျဉ်းထောင်တွေပိတ်ပင်နေရပါတယ်။အကြီးတန်းအယုတ်ဆိုးတဲ့မှုခင်းတွေအပါအဝင်ရာဇဝတ်မှုသတင်းတွေမကြာခဏကြားနေရတဲ့မြန်မာနိုင်ငံမှာရောရာဇဝတ်မှုကြဆင်းရေးပြမှုကျူးလွန်သူတွေကိုပြုပြင်ရေးဘာတွေလုပ်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညထိုင်ရိုက်လေးလိုက်ဆက်စင်ကကြိုဆိုပါရစေ။
ဒီကညတရက်လေးစနေညတရက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာတွေလို့သူတို့ကိုသူတို့တုံ့နှုံခေါ်ဝေနေကြသူတွေထဲမှာပြန်ပြေးဆွဲတပ်ဖြတ်ခံရမှုတွေလုံခြုံရေးတပ်ဖွဲ့တွေရဲ့လုံခြုံရေးဆောင်ရွက်ချက်တွေနဲ့ရင်ဆိုင်နေရပြီးဆိုရင်ကြောက်လန့်စိန်နဲ့နေထိုင်နေကြရပါတယ်။အစိုးရနေကြားဆောင်စခန်းတွေကိုတိုက်ခတ်ခဲ့တဲ့စစ်သွေးကြွတွေကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေမြေလှမ်းရှာဖွေမှုစတင်ခဲ့ပြီးတဲ့နောက်မောင်တော်ဒေသတွင်တချို့နေရာတွေကိုပထမဆုံးအကြိမ်ဖြစ်နိုင်ငံတကာသတင်းထောက်တွေလည်းတွားရောက်သတင်းယူခွင့်ရခဲ့ပါတယ်။ဒေသခံတွေရဲ့ဆိုရင်မှုပဂရိမြေပြင်အခြေအနေတွေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရှင်။
ရခိုင်ပြည်နယ်မောင်တော်ဒေသတွင်းကခြေရွာတွေမှာနေထိုင်ကြသူတွေကတော့အကြမ်းဖက်မှုတွေမလုံခြုံမှုတွေနဲ့ရင်ဆိုင်နေရတယ်လို့ဒေသခံတွေကသတင်းတောက်တွေကိုပြောခဲ့ကြပါတယ်။လုံခြုံရေးတပ်ဖွဲ့တွေကဒေသခံအမျိုးသမီးတွေအပေါ်အတ္တမပြုကျင့်မှုတွေရှိတယ်။အိမ်တွေကိုမိရှို့တဲ့နေမြေရှင်းလင်းရေးဆောင်ရွက်ချက်တွေအတွင်းဒေသခံတွေကိုနှိပ်စက်ညှဉ်းပန်းနေဆိုတဲ့ဆွတ်ဆွဲချက်တွေကတော့ဇက်တိုက်ဆိုသလိုရှိနေတာပါ။ဒါပေမဲ့မောင်တော်ဒေသတွင်အခုဖြစ်နေတဲ့အခင်းကျင်းတစ်ကလက်တယ်မပေါ်တဲ့ပြန်ပေးဆွဲတက်ဖြတ်ခံရမှုတွေများလာတာပါအဝိမဲရီဝိတခတ်တရံမျက်နှဖုံးဆွတ်ထားတဲ့ဓာလက်နဲ့ကင်လူစိုးတွေကကျူးလွန်လာလို့အစိုးရဘက်ကတော့ပြောပါတယ်မွတ်စလင်အတိုင်းဝိုင်းကောင်းဆောင်တွေနောက်အစိုးရနဲ့ပူးပေါင်းဆောင်ရွက်သူတွေကိုလုံခြံတက်ဖြတ်သူတွေကပြစ်မှတ်ထားတာလို့အာဏာပိုင်တို့ကပြောတာပါမောင်တော်မြို့နယ်တင်းမေကျွရွာအခြေကဲမြို့တိုင်းရင်းသားကိုကျော်တာဦးကတော့မိလောင်ပြင်ရှေ့မှာရပ်ပြီးတော့အခုလိုပြောခဲ့ပါတယ
်။သူကတော့အဲ့ဒါသူအခုဒါဒီရောဒီ
ရောဂျွမ်းမာကတော့လူတွေကအရန်ကိုစိုးရိမ်နေကြပါတယ်။လုံခြုံရေးမရှိဘဲတွားရလာရဖို့လဲလုံခြုံရေးအတွက်စိုးရိမ်ရပါတယ်လို့ပြောခဲ့တာပါ။မတိမငိမ်ဖြစ်နေတဲ့မောင်တော်ထေတာအတွင်းမှာကမွတ်စလင်အများစုဆိုပေမဲ့တခြားလူနည်းစုတိုင်းရင်းသားတွေလည်းရောနှောနေထိုင်ကြပါတယ်။ဒေသရင်းကသူတို့ကိုသူတို့ရိုဟင်ဂျာတွေပါလို့ပြောဆိုကြတဲ့မွတ်စလင်တွေကတော့ဘင်္ဂလားဒေ့ရှ်ဘက်ကခိုးဝင်လာတဲ့ရွှေ့ပြောင်းတွေလို့အများစုကရှုမြင်ကြပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေကတော့သူတို့ခါဘိုးစင်ပေါင်းဆက်ဒီဒေသမှာနေထိုင်ကြတာလို့တုံ့ပြန်ကြပါတယ်။တင်းမေကျွရကမွတ်စလင်တအုပ်ဖြစ်တဲ့ဆိန်ကောင်အာတူးကတော့သူ့လုံခြုံရေးအတွက်ကြောက်ရွံ့နေသူပါ
။ဒါတွေကကိုယ်တမန်လို့မနီဇာဗေဒီကေရောလိုက်ကေရောလည်း
ဆိုင်ကောင်းဆိုတော့အစိုးရအတွက်လှုပ်လှုပ်ပေးရပါတယ်။အချမ်းဖက်သမားတွေဝင်လာပြီးလူတွေကိုတပ်ဖြတ်မှာကိုစိုးရင်ရပါတယ်လို့ပြောသွားတာပါ။အစိုးရအတွက်လှုပ်လှုပ်နေသူတွေမကြခဏဆိုသလိုဖမ်းဆီးခေါ်ဆောင်သွားပြီးလက်တယ်မပေါ်ပဲတပ်ဖြတ်ခံရမှုသတင်းတွေကနေ့စဉ်ဆိုသလိုအစိုးရဘက်ကဖော်ပြနေတာပါ။ကြီးကန်းပြင်နေသားဆောင်တပ်ဖွဲ့ရဲ့အကြီးအကဲဗိုလ်မှူးချုပ်စန်းလွင်ကအခုလိုပြောပါတယ်။
ကျင်းတက်တာဒီဟလာဒါဒီကျွန်တော်တို့ဒီဒီဟာတည်ငြိမ်မှုကိုထိခိုက်တယ်ဒါမှုကင်းကြစင်းရေးကိုထိခိုက်တဲ့အတွက်ကျွန်တော်တို့အခုကြည့်ကြည့်ရရဟလာပေါ်ထုတ်ပြီးတော့မှဒီသူတို့ရဲ့ပါဝင်တဲ့သူပြုလွန်တဲ့သူတွေကိုကျွန်တော်တို့ဝင်ဆက်ပေါ်ထုတ်ခန်းစည်းတဲ့အခါမှာတဖြည်းဖြည်းနဲ့သူတို့ဂျွာဒီမှာမနေရဲပဲနဲ့ရှောင်ပြေးလာတဲ့အခါမှာတဖြည်းဖြည်းနဲ့ဒီမှုကင်းတွေကအခုဒီဖြစ်စဉ်တွေနောက်ပိုင်းမှာညွန်လဲလာတာပဲဖြစ်ပါတယ
်ဒါပေမဲ့ဒေတာအတွင်းမှာတော့အပြန်အလှန်ယုံကြည်မှုကင်းမဲ့နေသလိုတိုက်ခိုက်မှုကိုစီစဉ်ကြိုးကင်သူဘသူဆိုရာနဲ့ပတ်သက်ပြီးကောလာဟာလတွေကြောင့်တည်ငြိမ်မှုကတော့ကင်းမဲ့နေစေဖြစ်ပါတယ်။ဒါအပြင်နေစဉ်ရက်ဆက်တက်ဖြတ်မှုသတင်းတွေကြောင့်ကြောက်ရွံ့မှုတွေကလည်းရှိနေပါတယ်ရှင်
။မတင်ကြီးထိုင်ပြောပြခဲ့တာပါရှင်။ထိုင်းနိုင်ငံမှာအကြီးကျယ်ဆုံးလူကုန်ကူးမှုနှိမ်နင်းရေးတရကအနေနဲ့ထိုင်းစစ်ဘုတ်ချုပ်တဦးအပါအဝင်အစိုးရအစ်မြင့်ရာရှိကြီးတွေနဲ့ရဲရာရှိတွေကိုနှစ်ရှည်ထောင်ဒဏ်တည်တည်ချမှတ်ခဲ့ပါတယ်။ထိုင်းနဲ့မလေးရှားနယ်စပ်မှာ2015ခုနှစ်တုန်းကလူကုန်ကူးခံရသူရုပ်လောင်းတွေကိုအစုလိုက်ပြုံလိုက်တွေ့ရှိခဲ့တာကိုအခြေခံပြီးဖြစ်လာတဲ့အမှုကိစ္စရပ်တွေလည်းဖြစ်ပါတယ်။ဒါပေမဲ့ဒီမှုမှာကိုရီးလက်ရောက်ပါဝင်ခဲ့ကြသူတွေကတော့အိန္ဒိယနိုင်ငံတွေမှာလွတ်မြောက်နေဆဲဖြစ်တဲ့အကြောင်းဒီမှုကိုအစကနေအဆုံးထိပါဝင်ကူညီခဲ့သူတဦးကပြောပါတယ်။သူ့ရဲ့လုံခြုံရေးအရာသူ့ရဲ့အမိကိုတော့ပြောဆိုခြင်းမရှိပါဘူးရှင်။ဒီမှုကိစ္စမှာ
ပေါ်ပေါက်လာအောင်ပါဝင်ကူညီခဲ့တဲ့အဲ့ဒီအမည်မဖော်လို့သူကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကဲကျွန်တော်တို့လူကံတော့ဒီအချုပ်တပိရခိုင်ပြည်ပကမစရင်တချို့နဲ့ဘင်္ဂလားဒေ့ရှ်ပကမစရင်တချို့လူကုန်ကူတဲ့လူဆိုတာလေရရဆက်ဆက်လုပ်တဲ့လူတွေကိုကျွန်တော်တို့ကတရားဆွေးခိုင်းတာအဲ့လိုမျိုးလုပ်ခိုင်းတဲ့တရားလို့နဲ့ကျွန်တော်တို့အဲ့လိုပုံစံနဲ့လုပ်ခဲ့တာလုပ်ခဲ့တဲ့အခါကျတော့ဒီလိုမျိုးအကြီးကြီးတဲ့ပါလာမယ်ဆိုတော့ကျွန်တော်ကောင်းကင်မှာတော့မရှိဘူး။ကျွန်တော်တို့ရှိနေအောက်ခြေကလူတွေကိုပဲပြောင်းလဲလုပ်ပြီးအောင်မှာကိုဘာကဒီဘင်္ဂလားဒေ့ရှ်ကမှုစရင်တချို့နဲ့ရခိုင်ပြည်ကမှုစရင်တချို့ကိုပဲအဲပြီးတော့မကြမ်းတဲ့တချို့ကတော့ဟိုပေါ့ဒံငွေတွေပါတယ်အဲ့လိုမျိုးရှားပြီးလုပ်ပေးမယ်လေကျွန်တော်တို့အဲ့လိုသင်ပေးတယ်။ဒါကတော့2015မှာသင်ပေးတာနော်။နောက်ပိုင်းမှာဒီအကြီးကြီးလေးနဲ့ကျွန်တော်ထိုင်ပြီးစကားပြောတဲ့အခါကျတော့သူရဲ့အဘော်ကအဲ့လိုပြောင်းလေသွားပြီးတော့နောက်တစ်ခုကအဲ့ဒီအန်ဝါရ်ကိုခိုင်းတဲ့အခါမှာသူ့ကိုခိုင်းပြီးတော့မသူ့နောက်လိုက်သူတို့လူတွေရှိသေးတယ်မဆိုရင်အဲ့ဒါကိုကျတော့သူကမပြားပေးပေးနဲ့အချစ်သွားတာနောက်တစ်မျိုးဖြစ်သွားတယ်ဒီလူကမလုပ်လဲဆိုတော့အကုန်လုံးကိုထိုင်ဗုဒ္ဓဘာသာရေးအာဏာပိုင်ပြီးတော့ထိုင်မဆိုရင်ဒီကိုသွားပြားပေးအဲ့ဒါနဲ့ပြောင်းပြန်ဖြစ်သွားတယ်ကျက်ပနာ
အဲ့တော့အခုပြစ်ဒဏ်ဆင်းရဲချခံရတဲ့ဒီတရားခဏ၄၀ကျော်ပေါ့နော်စုစုပေါင်း103ဦးထဲမှာတကယ်ကျူးလွန်တဲ့သူတွေမပါဘူးလို့ဆိုလိုတာလားရှင်တကယ်ကျူးလွန်သူတွေကအခုချိန်ထိပဲလွတ်မြောက်နေစေပဲလားရှင
်ဟုတ်ပါတယ်ဒီလိုပဲအဲ့ဒါလေးကျွန်တော်အစိုးရကြီးကတူပဲတင်ထားတာလို့ပါလို့ရှိတယ်ခင်ဗျားတို့ပြသစီစီရအားနေတယ်ဥမာဒီအန်ဝါကကျတော့ဟိုမှာကဲမသူအဟွာလေးတာဝန်ခံပေါ့ဒီတော့သူနောက်ကွေကဘသူတွေရှိလဲဆိုတာဟာကိုကျွန်တော်တို့ကဖော်ထုတ်ဖို့လိုတယ်ဒါကျွန်တော်တို့အကြီးကြီးတဲ့စစ်စစ်တဲ့အမှန်လေးကျွန်တော်ပြောသင်ပြောထိုက်တယ်လို့ပြောပြပြီပေါ့နော်တချို့ဟာတွေလည်းကျွန်တော်တို့ကသင်လို့ထုတ်ပြောလို့မရဘူ
းအဲ့တော့
ဒီလည်းသူတို့မှလည်းဟိုကစည်ရင်းထဲမှာတော့ရှိတယ်လို့ပြောတယ
်အဲ့တော့စည်ရင်းထဲမှာနောက်ထပ်ရှိရဲဆိုတာအခု103သူတို့ဖမ်းထားပြီအဲ့ဒါအပြင်ကိုအစိုးရရဲ့သူတို့စည်ရင်းထဲမှာတော့နာမည်တွေရှိနေပြီဒါပေမဲ့ဒီလူတွေကအဖမ်းမခံရသေးဘူးအခြေအနေဖြစ်နေတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့တချို့စည်ရင်းရန်ကုန်မှာရှိတယ်ဒီကနေသွားပြီးအဲ့ဒီမှာဆောင်နေရပါတော့ရန်ကုန်တချို့စည်ရင်းဟိုမလေးရှားပိုင်းကျတော့အဲ့ဒါလေးအဲ့ဒီမှာပဲ CID မလေး CID ကဆိုဖိုင်ပြီးတော့မှပတ်ဆိုင်ကြီးပြီးလုပေးလိုက်ကြတော့ပါလို့ရှိတယ်တချို့စည်ရင်းအင်ဒိုနီးရှားကခွဲပေးသွားတာလို့ရှိတယ်တချို့ကတော့ရခိုင်ပြည်နယ်ကပဲရခိုင်ပြည်နယ်မှာမွေးတယ်ဘင်္ဂလားဒေ့ရှ်မှာကြီးလာတယ်တချို့ကလည်းနိုင်ငံခြားမှာကြီးလာတာတချို့ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားတွေပါတယ်
မအင်ဂျင်နိုင်ငံဆက်သွယ်မေးမြန်းတာတာဖြစ်ပါရဲ့ရှင်အခုကျမတို့အတန်းနှစ်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအေးဆာ77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်အခုတော့ကြာသပတေးနေ့ညနေခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင
်ပြီးခဲ့တဲ့နေ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွဖက်မှုနဲ့သူ့ရဲ့မဲဆော့ဝဲတာဝန်ရှိသူတွေကြားဆက်နွယ်မှုရှိမရှိအထူးစုံစမ်းစစ်ဆေးမှုတွေမှာသူ့မိသားစုရဲ့ဗန်နာရေးကိစ္စတွေလို့မဆိုင်တာတွေကိုပါစစ်ဆေးလာမယ်ဆိုရင်တော့ဒါကဘောင်ကျော်တဲ့လုပ်ရဖြစ်လက်ခံနိုင်မှာမဟုတ်ကြောင်းသမ္မတဒေါ်နယ်ထရန့်ကနယူးယောက်တိုင်းစ်တင်းစာနဲ့မေးမြန်းခန်းမှာပြောဆိုလိုက်ပါတယ်ကိစ္စရဲ့ပေါင်းများစွာပေါင်းနဲ့မေးမြန်းခန်းအတွင်းရုရှားရဲ့စုံစမ်းစစ်ဆေးမှုတွေမှာဘေးထွက်နေဖို့ရှေ့နေချုပ်ဂျက်ဆက်ရှင်ဆုံးဖြတ်ခဲ့တဲ့အပေါ်မိနစ်မျိုးတဲ့သဘောထားကိုလည်းသမ္မတထရန့်ကပြောဆိုခဲ့တာပါဒီလဆိုဝင်းကကျင်းပခဲ့တဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံ20 G20 အစည်းအဝေးရဲ့ညစာစာဝတ်တစ်ခုမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဆွေးနွေးပြောဆိုမှုအသေးစိတ်ချက်လက်တွေထုတ်ပြန်ပေးဖို့အမေရိကန်သမ္မတအင်ပီရိုကညှင်းဆုပ်လိုက်ပါတယ်။နိုင်ငံကောင်းဆောင်တွေဆွေးနွေးတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့မနေ့ကသတင်းတော်တွေကမေးမြန်းချက်မှာတော့အင်ပီရိုပြောခွင့်ရသူဆာရာဟက်ပီဆန်ဒါစ်ကမိတ်ဆွေညစာစာဝတ်မှာတာမန်တွေ့ဆုံမှုစာဖြစ်တဲ့အကြောင်းထုတ်ပြန်ခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မနေ့ကတွေ့ဆုံခဲ့ပြီးတော့ကျန်းမာရေးဆက်ရှောက်မှုဥပဒေကိုပြင်ဆင်နိုင်မယ့်ယုံကြည်ချက်တွေအားကောင်းလာခဲ့ကြောင်း Republican လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုလိုက်ပါတယ်။သမ္မတထရန့်ကတော့သမ္မတဟောင်းဘရက်ကိုဝါမလက်ထက်မှာပြတ်ထန်းထားတဲ့ဥပဒေကိုမပယ်ဖြစ်နိုင်ရင်အောက်ကလွှတ်တော်မှာရန်နာမဲ့အစီအစဉ်ကိုဖျက်ဖို့လဲတိုက်တွန်းထားတာပါ။အမေရိကန်တက်လွှတ်တော်မှဂျွန်မကိန်းမှာအုန်းနောက်ကင်ဆာဖြစ်နေတာကိုစစ်ဆေးတွေ့ရှိတဲ့ကြောင်း Phoenix မြို့ကမေယာကလန်နစ်စေယုံကမနေ့ကပြောဆိုလိုက်ပါတယ်အရီဇိုနာပြည်နယ်ရဲ့ Republican ထက်လွှတ်တော်အမတ်အသက်80ရွယ်မကိန်းရဲ့ဘဲဘက်မျက်လုံးပေါ်က5စင်တီမီတာရှိတဲ့သူကဲတစ်ခုကိုပြီးခဲ့တဲ့သတင်းပြကခွဲစိတ်ဖယ်ရှားရမှာကင်ဆာအချိတ်ကိုတွေ့ခဲ့တာဖြစ်ပါတယ
်ဂျာသာပရင်းနေညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းကျဉ်ချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမက်ကင်ဖြူထွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOA မြန်မာပိုင်းစီစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.